ရှိတောင်အရှဒေတာရင်းမှာဆက်ဆံရေးတိဆောက်ဖို့တရုတ်နိုင်ငံကကြိုးစားနေတာနဲ့အတူပဲဒီသတင်းပါအတွင်းစင်ကာပူမလေးရှားနဲ့ကမ္ဘောဒီးယားတို့ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ကြီးသွားရောက်မှဖြစ်ကြောင်းတရုတ်အစိုးရကဗုဒ္ဓဟူးနေ့မှာပြောပါတယ်အရင်နိုင်ငံခြားရေးဝန်ကြီးချင်ကန်းကိုအကြောင်းပြချက်မထုတ်ပြန်ပဲပြီးခဲ့တဲ့လကရာထူးကဖေရှားခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးတာဝန်ပြန်လဲရရှိခဲ့တဲ့ဝန်ကြီးကကြာသပတေးနေ့ကနေတနင်္ဂနွေနေ့အထိအရှိတောင်အာရှသုံးနိုင်ငံကိုသွားရောက်မှဖြစ်ကြောင်းကြေညာချက်မှဖော်ပြထားပါတယ်။ခီးစဉ်ကနေရှိတောင်အာရှသုံးနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးပုံမူခိုင်မာအကောင်လာစေဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဌာနကလည်းပြောဆိုထားပါတယ်။တရုတ်ထံကရင်းနှီးမြှုပ်နှံမှုအများအပြားလက်ခံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့လက်ထံမှာကမ္ဘောဒီးယားဟာဆိုရင်အရှိတောင်အာရှဒေသတွင်တရုတ်ရဲ့အခိုင်အမာဆုံးမဟာမိတ်တနိုင်ငံဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့ငွေကြေးအရင်းနှီးစည်းဝင်မှုနဲ့အတူပြဿနာတွေလည်းပါလာခဲ့တာပါ။ဒီထဲမှာဆိုရင်ကာစီနိုတွေနောက်နိုင်ငံခြားသားလုပ်သားတွေကိုခိုင်းစေတဲ့အွန်လိုင်းပေါ်ကလိမ်လည်တဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။အရှိတောင်အာရှနဲ့တရုတ်ရဲ့ဆက်ဆံရေးကတော့ရှုပ်ထွေးနေပါတယ်။အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မလေးရှားတို့ကတောင်တိုပင်လယ်ပြင်အတွင်းဒေသတချို့ကိုသူတို့ပိုင်ဆိုင်ကြောင်းအငင်းပွားနေပေမဲ့အဲ့ဒီဒေသအများစုကိုတရုတ်ကသူတို့ပိုင်အဖြစ်တစ်ဖက်သက်ချိန်ညာထိချုပ်နေတာကြောင့်ဖြစ်ပါတယ်ရှင်။